ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အမှုကိုမနေ့က28ကြိမ်မြောက်ရုံးချင်းမှာတရားလိုဘက်ကနောက်ဆုံးတက်တေကိုစစ်ဆေးခဲ့တာဖြစ်ပြီးလာမယ့်ဇူလိုင်လ2ရက်နေ့မှာတော့နှစ်ဖက်ရှေ့နေတွေကစွဲချက်တင်တဲ့မတင်တဲ့ရှောက်လဲချက်ပေးပြီးတော့တရားရုံးကဆုံးဖြတ်ချက်ချမှာပါဒီအကြောင်းစုံကိုတော့ဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါရှင
်နိုင်ငံတော်အစိုးရလျှို့ဝှက်ချက်ဧည့်ဝတွေအမှတ်3နဲ့ပြီးခဲ့တဲ့ဒီဇင်ဘာလကအဖမ်းခံခဲ့ရပြီးစွဲချက်တင်တာခန်းနေရတဲ့ Righteous တရင်တောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုတနင်္လာနေ့မှာရန်ကုန်မြောက်ပိုင်းခရင်တရားရုံးမှာရုံးထုတ်ခဲ့ပြီးတေလူပြတက်တီရီတဲကနောက်ဆုံးကြောက်ဖြစ်တဲ့မှုကင်းတက်ဖွဲ့ရဲမှုတင်ဝင်းမောင်ကိုဆစ်ဆေးခဲ့တာဖြစ်ပါတယ်ရဲမှုတင်ဝင်းမောင်ဟာ Writers သတင်းတောက်နှူးကိုဆစ်ဆေးရမှာရဲဘက်ကနေပါဝင်နေသူပါတနင်္လာနေ့တရားရုံးမှာဆင်မင်းစင်အတွင်းသူကတခြားတက်တီအားလုံးရဲ့ထွက်ဆိုချက်တွေကိုမိတူကူးခဲ့ကြောင်းနဲ့ဒီလိုကူးယူတာဟာဆစ်ဆေးအရာရှိတဦးအနေနဲ့အမှုအကြောင်းကိုပို့ပြီးသိချင်တာကြောင့်လို့ဖြစ်ကြခဲ့တာပါရဲမှုတယောက်ရဲ့အခုလိုလှုပ်ဆောင်မှုဟာရဲတွေလိုက်နာဖို့အတွက်သတ်မှတ်ထားတဲ့မြန်မာနိုင်ငံရဲလက်ဆွဲပါအချက်တွေကိုချိုးဖောက်တာဖြစ်တဲ့အတွက်ဒီတက်တင်ဟာယုံကြည်ရတဲ့တက်တင်မဟုတ်ဘူးလို့သတင်းတောက်နှုတ်ရဲ့ရှေ့နေဥခင်မောင်စောကပြောပါတယ်ဒီနှစ် January လကတည်းကစစ်ဆေးခဲ့တဲ့ဒီမှုဟာ6လကျော်လာခဲ့ပေမဲ့အခုထိတရားလိုဘက်ကတက်တင်ကောင်းကောင်းမပြနိုင်ခဲ့ဘူးလို့ကိုဝါလုံးကတနင်္လာနေ့ရုံချင်းပြီးမှသတင်းတောက်တွေကိုပြောပါတယ
်ဒီနေ့ထီအောင်ဟိုတက်သေးတွေနဲ့ပတ်သက်ပြီးတော့အခုဒီနေ့အမှုစစ်ထွက်ဆိုသွားတဲ့အထဲမှာလည်းပဲကျွန်တော်တို့ဒီစာရွက်စာတမ်းအနေနဲ့ပတ်သက်ပြီးတော့ဘလို့ရရှိခဲ့တယ်ဆိုတဲ့ဟာကိုလည်းသူတို့တက်သေးပြနိုင်ခြင်းမရှိပါဘူးကျွန်တော်တို့လက်ထက်ကိုဘလို့ရရှိစေခဲ့တယ်ဆိုတာလည်းသူတို့တက်သေးမပြနိုင်ဘူ
းသတင်းတောက်နှစ်ဦးအဖမ်းခံရပြီးအောင်သေးပြည်စစ်ကြောရေးစခန်းမှာနှစ်ပတ်အစ်စ်ဆေးခံခဲ့ရတယ်လို့သူတို့ရဲ့လူရဲ့တွင်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အမှန်တိုင်းသိစေချင်တယ်လို့လဲကိုဝါလုံးကပြောပါတယ်
။ဒါကျွန်တော်တို့ကိုအောင်သပြေစခန်းမှာထိမ့်သိမ့်ချင်းမလုပ်ခဲ့ဘူးဆိုပြီးတော့သူတို့ပြောပါတယ်။ဒါကတော့ကျွန်တော်တို့ကိုယ်တိုင်နှစ်ပတ်တိတိစစ်ကြောရေးစခန်းမှာဟိုမိကွန်းနေအများကြီးမိခံခဲ့ရတယ်။ရခိုင်ပြည်နယ်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ကိုကျွန်တော်တို့စစ်ကြောရေးစခန်းမှာပြောခဲ့ဆိုခဲ့ရတာရှိတယ်။ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဟိုနိုင်ငံတော်အစိုးရကိုအထူးသဖြင့်ဒီနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ကိုကျွန်တော်သိစေချင်ပါတယ
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာနာကလူသက်မှုကိုဖော်ထုတ်ဖို့အတွက်စူးစမ်းခဲ့တဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့အသက်32နှစ်အရွယ်ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးဦးတို့ဟာမနေ့ကဒီဇင်ဘာ12ရက်ညပိုင်းမှာရခိုင်ရေးဆွေးနွေးစည်းမ်းတွေလက်ဝဲတွေ့မှုနဲ့နိုင်ငံတော်လှုပ်ဝှက်ချက်အုပ်ပဒေအရဖမ်းဆီးတရားဆွဲဆိုတာခံနေရတာပါ။ပြီးခဲ့တဲ့လတုန်းကတော့ဒီမှုနဲ့ပတ်သက်ပြီးဒုရဲမှုမိုးရံနိုင်ကကိုဝါလုံးနဲ့တွေ့ဆုံမှုအထက်ရရှိနိုင်နှင်းကအမိန့်ပေးခဲ့ပြီးသတင်းတောက်တွေကိုထောင်ချောက်ဆင်ဖမ်းဖို့လုပ်ခဲ့တာဖြစ်ကြောင်းထွက်ဆိုခဲ့တာပါဒါကိုရဲရရှိနိုင်နှင်းကမဟုတ်မှန်ကြောင်းညင်းဆိုခဲ့တဲ့အတွက်ဒုရဲမှုမိုးရံနိုင်ဟာတရားရုံးထွက်ဆိုပြီးမှပဲရဲစီခန်းချုပ်ဖောက်မှုနဲ့ထောင်ဒဏ်တစ်နှစ်ကြာခံခဲ့ရပါတယ်အမှုမှာတရားလိုပြတ်သက်တည်25ဦးရှိတဲ့ထဲကဒုရဲမှုမိုးရံနိုင်ပြီးရင်နောက်ထွက်ဆိုရမယ်တက်ကြကြီးခင်မောင်လင်းလာရောက်ထွက်ဆိုမှာကိုအများကစောင့်မျှော်နေကြတာပါဒါပေမဲ့သူ့ကိုရဲတပ်ဖွဲ့ကနေအပိပိုင်ထုတ်လိုက်တယ်လို့ရဲတပ်ဖွဲ့ရဲမှုချုပ်ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်တက်သေးထွက်ဖို့မလာရောက်ခဲ့တဲ့ဒုတက်ကြခင်မောင်လင်းကိုတရားလိုဘက်ကသူ့ရဲ့တက်သေးဖြစ်နေဖယ်ရှားခဲ့တယ်လို့သတင်းတောက်နှုတ်ရဲ့ရှေ့နေဦးတန်းစောအောင်ကပြောပါတယ်တရားလိုပြတက်သေး25ဦးတည်းကတက်ကြကြီးခင်မောင်လင်းအပါအဝင်3ဦးကိုဖယ်ရှားခဲ့တဲ့အတွက်ကျန်တဲ့22ဦးရဲ့မှာတနင်္လာနေ့ကတရားရုံးမှာထွက်ဆိုတဲ့ရဲမှုတင်ဝင်းမောင်ဟာနောက်ဆုံးတက်တည်ဖြစ်ပါတယ်။တက်တည်အားလုံးရဲ့ထွက်ဆိုချက်တွေရပြီးမှုလာမယ့်ဇူလိုင်လ2ရက်နေ့မှာတော့အမှုကိုဆွဲချက်တင်တဲ့မတင်တဲ့နှစ်ဖက်ရှေ့နေတွေရှောက်လဲချက်ပေးပြီးရင်တရားရုံးတရားသူကြီးကနေဆုံးဖြတ်ချက်ချတော့မှာဖြစ်ပါတယ်။ Righteous သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဇူလ18ရက်နေ့မှာပဲ One Wall Media အဖွဲ့က2018ခုနှစ်အတွက်နိုင်ငံတကာသတင်းသမားစုကိုချီးမြှင့်လိုက်တယ်လို့ Society of Publishers in Asia Super အဖွဲ့ကလည်းလူမှုဝန်ဆောင်မှုသတင်းသမားစုကိုချီးမြှင့်ခဲ့ပါတယ်